တနင်္လာနေ့နေ့နဲ့ခင် VA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ဆက်သွယ်မေးမြန်းခန့်အစီအစဉ်နားဆင်ရမှာပါ။ကျမအင်ဂျင်နိုင်ပါရှင်။85နှစ်သက်တမ်းပြည့်ကုလသမဂ္ဂရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ရည်တည်ချက်ပေါ်နယူးယောက်ကကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးဟောင်တူဆွမ်းရဲ့အမြင်ကိုဆက်သွယ်မေးမြန်းထားပါတယ်
။ကုလသမဂ္ဂ85နှစ်တန်းကာလရောက်ရှိလာတဲ့အခါပြန်ပြီးတော့နည်းနည်းသုံးသပ်ကြည့်မယ်ဆိုလို့ရှိရင်တော့ပေါ့နော်။ကျွန်တော်အထူးသဖြင့်ဒီအခုမျက်မှောက်ကာလမှာဆိုလို့ရှိရင်ဒီနိုင်ငံဆောင်ဝါဒရဲ့အခြေခံမူတွေနဲ့ပတ်သက်ပြီးတော့အားနည်းချက်တွေကျွန်တော်အများကြီးတွေ့လာတယ်။ဟလာဟိုတကူတော်ဝါဒတွေများလာတယ်အုပ်စုဖွဲ့ပြီးတော့ဟလာဟိုကြီးစိုးတဲ့ဝါဒတွေထွန်းကားလာတယ်။ဟလာဒါအပြင်ကျွန်တော်တို့ဟိုဒေသအလိုက်ပေါ့နော်အုပ်စုပြန်ဆိုင်မှုတွေပထဝီဒေသအလိုက်အုပ်စုဖွဲ့ပြီးပြန်ဆိုင်မှုတွေများလာတယ်။ဟလာတနင်္ဂနွေနေ့တနင်္ဂနွေကုန်သွယ်မှုဟိုရန်လုံမှုတွေရှင်ပြိုင်မှုတွေများလာတယ်။ပဋိပက္ခတွေကြီးထွားလာတယ်ဒါတွေကျွန်တော်မြင်နေရတာပဲလေ။ဒီကျွန်တော်တို့မျိုးစဲနိုင်ငံတွေပြဿနာမျိုးစုံပြည်ဒုက္ခဖြစ်စေဒီတွင်ဟာလာဟိုလက်နက်ကံပိပကတွေဖြစ်စေဟာလာဖွံ့ဖြိုးမှုပြဿနာတွေဖြစ်စေလူမျိုးပြဿနာတွေဖြစ်စေခံစားနေရတဲ့ကြုံတွေ့နေရတဲ့ပြဿနာမျိုးစုံကြုံတွေ့နေရတဲ့စိန်ခေါ်မှုမျိုးစုံကိုခံစားနေရတဲ့နိုင်ငံတွေအနေနဲ့ဒီကုလသမဂ္ဂရဲ့ဟိုပူးပေါင်းဆောင်ရွက်မှုတွေအပြုသဘောဆောင်ဖို့ကောင်းနေသူတို့နိုင်ငံတိုင်းမှာကုပြဿနာကိုဖြေရှင်းရမှာဒါနိုင်ငံတိုင်းရဲ့တာဝန်ပဲဒါကျွန်တော်လည်းသဘောပေါက်တယ်နားလည်တယ်တို့တော်လည်းပဲဟိုပြည်ပြည်ဆိုင်ရာနေပြီးတော့မှကုလသမဂ္ဂတို့ကဝင်ရောက်ပြီးတော့ပါဝင်ကြတဲ့နေရာမှာကျွန်တော်တို့ရဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့ရင်ဆိုင်တဲ့ဟာတွေကိုအထောက်အကူပြုခဲ့တာပဲဖြစ်စေချင်တာပေါ့နော်အထောက်အကူပြုခဲ့တာဖြစ်စေချင်တယ်ဟလာအောင်မြင်အောင်တွန်းအားပေးတဲ့ဟာမျိုးပဲဖြစ်စေချင်တယ်ဟိုပို့ပြီးတော့ဒုက္ခရအောင်ဟလာပို့ပြီးတော့ရှုပ်ထွေးပြဿနာကိုရှုပ်ထွေးသွားအောင်ဟုတ်ကဲ့ဟာမျိုးမဖြစ်စေချင်ဘူးဒါကရှင်းရှင်းလေးရိုးရိုးလေးပါပဲ
ဟုတ်ကဲ့ရှင်အခုဒါပေမဲ့ဟိုကုလသမဂ္ဂဘက်ကထောက်ပြနေတာပေါ့နော်မြန်မာနိုင်ငံအတွင်းမှာတရားဥပဒေပေါ့နော်ဒီလူခွင့်ရချိုးဖောက်မှုတွေကိုကိုင်တွယ်ဖြေရှင်းဖို့ဒီတရားမျှတမှုရှိရေးကိစ္စတွေမြန်မာစစ်တပ်ရဲ့လူခွင့်ရချိုးဖောက်မှုတွေကိုအခုချိန်ထိအပြစ်ပေးအရေးယူနိုင်ခြင်းပြည်ရင်းဥပဒေအရမရှိတဲ့အတွက်ဒီနိုင်ငံတကာဥပဒေကြောင်းအရပါဝင်ပတ်သက်နေရတဲ့ဆိုတဲ့အပိုင်းတွေပေါ့သူတို့ထောက်ပြပြောဆိုတဲ့အပေါ်ဒီမှာကြတော့တတ်မှတ်ကြီးတို့ဘယ်လိုမြင်ပါလဲရှင်
ဒီနေ့မှာကျွန်တော်တို့လုပ်တဲ့နေရာမှာကျွန်တော်တို့ကတောက်လျှောက်လူကြီးတွေဟိုပါခေါင်းနိုင်ငံခေါင်းဆောင်တွေဟုတ်လားဟိုအမြဲပြောနေတာပဲကျွန်တော်တို့ဟလာပြည်တွင်းမှာကျွန်တော်တို့ဒီဟာတွေကိုမသိတာမဟုတ်သိတယ်တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့လည်းပဲကျွန်တော်လုပ်နေတယ်နောက်တစ်ခုကလည်းပဲအရေးယူစရာရှိတာအောင်လည်းကျွန်တော်ကိုကြီးကွန်အနဲ့လှုပ်ဆောင်နေကြတယ်ဒီကိုတိုင်းပြည်မှာရှိနေတဲ့စိန်ခေါ်မှုတွေနဲ့ကိုတိုင်းပြည်တွေကပြည်တွင်းကအခက်အခဲတွေကိုတို့ကမကြည့်ပဲနဲ့နော်တို့ကအပြင်ကနေပြီးတော့မှဟလာတို့ကခုနပြောတဲ့ဟလာဟိုအဖွဲ့အစည်းတွေဖွဲ့ပြီးတော့ကောင်းစစ်စီတွေဖွဲ့ပြီးတော့ဟိုနိုင်ငံငါတရားစီဖွဲ့စည်းတွေကနေဖိအားပေးတယ်ဆိုတဲ့ဟာအဲ့လိုဖိအားပေးခြင်းသည်ပြဿနာကိုပြေလည်စေမလားအဲ့တော့သူတို့ပြန်ပြီးသိချင်ကြည့်ဖို့လိုတယ်အဲ့တော့အဲ့လိုဖိအားပေးခြင်းနဲ့ပြဿနာကိုပြေလည်စေမလားဒါမှမဟုတ်လို့ရှိရင်ပြဿနာကိုပို့ပြီးတော့ရှုပ်ထွေးသွားစေမလားအခုကျွန်တော်တို့တိုင်းပြည်မှာဒီမိုကရေစီဟလာဟိုရေးတွေเนาะကျွန်တော်တို့ဟိုညဉ့်ညမ်းရင်းနဲ့ဟလာကျွန်တော်ဒီမိုကရေစီရေးတွေလုပ်နေတဲ့ဟာအခုကျွန်တော်တို့ဘာမှအနစ်ကမရှိသေးဘူးအော်ကျွန်တော်စူးစမ်းနေတယ်ဒီကြားထဲမှာရခိုင်ကိစ္စဟာလာဖြစ်လာတဲ့အခါကျတော့ပြဿနာပိုပြီးတော့ရှုပ်ထွေးသွားနေတယ်အဲ့တော့ဒါတွေကိုယထာဘူးသားကြကြကျွန်တော်တို့ကသုံးသပ်ဖို့လိုတယ်အပြုသဘောနဲ့ကျွန်တော်တို့ဟိုမျက်မှတ်တတ်တာကြည့်ဖို့လိုတယ
်ဟုတ်ကဲ့တမန်ကြီးအဲ့တော့ကုလသမဂ္ဂကအခုမြန်မာဆိုရကိုတောင်းဆိုနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်အသစ်နဲ့နောက်ဒပိုင်ဒပန်ဖွဲ့တွေပေါ့လေအဲ့လိုမျိုးဒီမြန်မာနိုင်ငံဆိုင်ရာဒီကုလသမဂ္ဂဖွဲ့ထားတဲ့ဒီရန်ညားဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကိစ္စပေါ့နော်မြန်မာနိုင်ငံလာရောက်ဖို့ကိစ္စတွေဆိုတော့အဲ့လိုအပိုင်းနေရာရောအခုအခြေအနေတွေဘယ်လိုဖြစ်လာဖို့ရှိလဲရှင
်နှစ်ပိုင်းပေါ့ဗျာဟိုအမှန်တမ်းပြောရင်တော့ WMO ကိုတော့ကျွန်တော်တို့ကအသိမှတ်မပြုဘူးဗျာလက်မခံဘူးစဖွဲ့ကြတယ်ကျွန်တော်လက်မခံရအဖြစ်တဲ့ခါကျတော့ဒီဟာတော့ကျွန်တော်တို့ကဟိုလက်ခံနိုင်ရအကြောင်းမရှိဘူးလေ။အဲဒီဒီဟာနဲ့ပတ်သက်လို့ကျွန်တော်ပူးပေါင်းဆောင်ရွက်စရာအကြောင်းလည်းမရှိဘူး။ဒါကရှင်းတယ်ဒါတစ်ပိုင်း။မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ကတော့ကျွန်တော်တို့အရင်ဟိုဟာ Professor Jan Hili သူ့နောက်အခုခန့်ထားတဲ့သူကြောက်ပေါ့နော်။အဲ့ဒါကတော့ကျွန်တော်တို့ကဟိုပူးပေါင်းဆောင်ရွက်နေတယ်။ပူးပေါင်းဆောင်ရွက်နေတယ်ဆိုတဲ့နေရာမှာဒီလူခွင့်ရေးဟိုကောင်စီရနေပြီးတော့မှခန့်ထားတဲ့ဒီဟို Special Reporter ကတော့ကျွန်တော်တို့ကအရင်တစ်ခေါက်ကတော့လက်လိုက်တယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဟို Professor Jan Hili ထုတ်သွားတဲ့ဥစ္စာဟာကျွန်တော်လက်မခံနိုင်လို့လူပုဂ္ဂိုလ်အနေနဲ့သူ့ရဲ့စိတ်ထားနဲ့သူ့ရဲ့ဟိုလုပ်ငန်းဆောင်ရွက်မှုကျွန်တော်ကမကြိုက်တဲ့အတွက်လူလဲပေးပါဆိုပြီးတော့ကျွန်တော်ကပြောတာကျွန်တော်ကဒီ mechanism ကိုတော့ကျွန်တော်ကဟလာဟိုစန့်ကျင်ပြီးလုပ်တာမဟုတ်ဘူးအဲဒါကြောင့်ကျွန်တော်တို့ခွန့်တာလို့ရှိရင်တော့ဒီအခုအသိဖြစ်တဲ့ Thomas ဟို Andrew ပေါ့ဟာသူနဲ့ကတော့ကျွန်တော်တို့ဟိုဆက်တွယ်လဲရှိပါတယ်ပူးပေါင်းဆောင်ရွက်မှုလည်းရှိတယ်အခုကတော့ COVID နဲ့ပါနဲ့ဖြစ်နေတဲ့အတွက်ကျွန်တော်တို့ကချိန်နေရကျွန်တော်တို့အခုလက်မခံနိုင်တာဖြစ်တယ်ပူးပေါင်းဆောင်ရွက်မှု အဲ့ဒါသာမေးစာရောအစစကားပြောတာအစကျွန်တော်ဂျင်းနီဝါမှာရှိတဲ့ညရန်ဆိုလေနေလေသူတို့တောက်လျှောက်ဆက်သွယ်လေးရှိပါတယ်လုပ်နေတာပါပဲ